လျပြားနိုင်ငံကအနာယူသွားတဲ့ဗိုလ်ချုပ်တူဦးပေါ်တစ္ဆာခန်နဲ့လက်နက်ကိုင်အုပ်စုတွေကလွတ်တော်အဆောက်အဦးကိုဝင်စီးပြီးတဲ့နောက်လွတ်တော်ကိုရပ်ဆိုင်းထားလိုက်တဲ့အကြောင်းကြေညာလိုက်ပါတယ်။ယာရုကအနာယူသွားပြီဖြစ်တဲ့ဗိုလ်ချုပ်ခလီဖာဟက်တာအပေါ်တစ္ဆာခန်နဲ့တပ်ပြေးအုပ်စုတွေကထရီပိုလီမြို့မှာရှိတဲ့လွတ်တော်အဆောက်အဦးကိုတင်းငွေနေနေမှာဝင်စီးပြီးလွတ်တော်အမတ်တွေရဲ့ရုံးခန်းတွေကိုလည်းဝင်ရောက်ဖျက်ဆီးပစ်ခဲ့ကြတာပါ။အစ္စလာမဝါဒီလွတ်တော်အမတ်တွေကိုဖမ်းဆီးဖို့ကြိုးစားတဲ့အနေနဲ့အဲ့ဒီလက်နက်ကိုင်အုပ်စုတွေကလွတ်တော်တွေကိုဝင်စီးခဲ့တာဖြစ်တယ်လို့သက်ဆိုင်ရာအရာရှိတွေကပြောပါတယ်။ဒါပေမဲ့သူတို့ဝင်မစီးခင်မှာပဲလွတ်တော်အမတ်တွေကိုဘေးကင်းရာကိုအရင်ပြောင်းရွှေ့ခဲ့ပြီးဖြစ်ပါတယ်။အဲ့ဒီလက်နက်ကိုင်အုပ်စုတွေကလွတ်တော်ကိုသွားတဲ့လမ်းတွေကိုပိတ်ထားလိုက်ပြီးအနီးနားမှာရှိတဲ့အစ္စလာမစ်စစ်သွေးကြွတွေထိန်းချုပ်ထားတဲ့စစ်အခြေစိုက်စခန်းကိုလည်းအမြောက်နဲ့ပစ်ခတ်ခဲ့တယ်လို့လူညွန့်အရာရှိတွေကပြောပါတယ်။ဘူဂျိုခါလီဖာဟက်တာအပေါ်တစ္ဆာခန်နဲ့လက်နက်ကင်တပ်ဖွဲ့တွေကထရီပိုလီမြို့တောင်ပိုင်းလေစိအနီးကနေရာအတော်များများကိုလည်းသိမ်းပိုက်ထားတယ်လို့ဆိုပါတယ်။ထရီပိုလီမြို့မှာအခုဖြစ်နေတဲ့အကြမ်းဖက်တိုက်ခတ်မှုတွေဟာဘန်ဂါဇီမြို့မှာဘူဂျိုဟက်တာရဲ့အမျိုးသားတပ်မတော်နဲ့အစ္စလာမ်စစ်သွေးကြွတွေကြားပြီးခဲ့တဲ့တောက်ကြနေ့မှာတိုက်ပွဲတွေဖြစ်ပွားပြီးတဲ့နောက်မှာပြန်လည်ဖြစ်ပေါ်လာတာပါ။